ာဘာဒီလာအင်တာမြင့်မြတ်တယ်နော်ပုဗ္ဗတနာလို့ကြီးမိကြဘူးသင်္ခါရရေးကြည့်တယ်အင်တာမြင့်မြတ်တယ်လူတိုင်းကငါးပါးဒီလာမြဲကြမယ်ဆိုရင်လောကကြီးကလောက်ငင်းချမ်းနေတယ်ငင်းချမ်းရေးအတွက်ဒီမျိုးမျိုးပဲကြိုးစားကြတယ်ဒါကအပေါ်ယံဖြစ်နေတာကြိုးစားကြတယ်အပေါ်ယံလည်းဖြစ်နေတယ်ငင်းချမ်းရေးကအတွင်းကဖြစ်လာတာအပြင်ကဖြစ်လို့မရဘူး။အနည်းဆုံးဒီလမြင်ကြရစေဆိုရင်ဒီလိုလောကကြီးကိုသိနေချင်။ဒီလကတော့ခန္ဓာကံဝစီကနှစ်ပါးကိုသိနေတာဒီလလို့ခေါ်တာ။ဒီမှာမနောကံပါဘူး။မနောကံမှာငင်းချမ်းမှုရှိအောင်ဆိုရင်ဘာဝနာတရားကိုပွားများထုံးမှမနောကံငင်းချမ်းမှုဖြစ်မှာ။မနောပုပ္ပင်္ဂမဓမ္မလို့တရားဟောပါဠိတော်ရှိတဲ့အတိုင်းနဲ့စိတ်ကအရာရာကိုရှေ့ဆောင်ဥစ္စာစိတ်ကနေစံစီပြီးမှပြောတယ်ဆိုတယ်လုပ်တယ်အဲ့ဒါမနောကံလုံးရှင်ဖို့ဆိုရင်အဲ့ဒီဘာဝနာတရားကိုပွားများအထုံးရှိမှကိုပဲရတို့ဖို့လည်းရတယ်ဒုရယာတမအဖြစ်တော့ကိုယ့်စိတ်ကိုသိတယ်လို့ထင်တယ်တကယ်တော့အပေါ်ယံလေးသိနေတာမနေ့ကဘယ်ကိစ္စဖြစ်ပြီးအဒီလေးကပ်လို့လုပ်လို့ရှိတယ်။အဲ့ဒီကိစ္စကဒီဘက်လေးနဲ့လားတမိုးရှိတာ။အခုလိုဒီလာယူတာကစားဆိုပြတာကိုလိုက်ဆိုရင်တက်တက်မဟုတ်ဘူးနော်။ဒီချာတိလေးနဲ့ကပ်ပြီးတော့အာယုံပြူပြီးတော့ဒီဆိုနေတဲ့အခါမှာဖြစ်ပေါ်နေတဲ့အနံကိုလည်းပဲသတိထားဖို့။အဲ့ဒီစကားလုံးရဲ့အဓိပ္ပာယ်ကိုလည်းပဲဒီလေးကပ်ပြီးတော့ဆိုမယ်ဆိုရင်ဒီလာယူလိုက်ရတာကဘုကဘုကလေးနဲ့တက်တော့ရှိပါလား။ကိစ္စတခုလေးနဲ့တည်းမလေးနဲ့ဘူးဆိုတာအဲ့ဒီကိစ္စပေါ်မှာလည်းမတည်ဘူးအဲ့ဒီကိစ္စကိုလောက်တဲ့လူရဲ့စိတ်ပေါ်မှာအများကြီးမတည်ဘူးလေးနဲ့တဲ့စိတ်ထားနဲ့လုံးမှာလောက်တဲ့ကိစ္စဟာလေးနဲ့မှုရှိတယ်ပေါ့ပေါ့တန်တန်စိတ်ထားနဲ့လုံးမရှိဘူးအဲ့လောက်တဲ့လုံးကလေးနဲ့မှုရှိနေတာအကြောင်းဘယ်လောက်ပဲလုံးလို့ attitude သဘောထားမှန်ကန်မှုအင်္ဂါရေးကြည့်တာဒီတရားဟောတဲ့အဓိပ္ပာယ်တိုင်းတာလို့လည်းဆိုဘုရားကိစ္စအင်္ဂါလေးနဲ့လားဒီဒီလာမလူတွေမှာတော့ကယုံနယ်မိကုန်းတို့မေးလိုက်တာဒီပြည့်တတ်တယ်မှာထိုင်နေရင်ဘုရားများတရားမှတ်နေတယ်ဆရာအဖြစ်လို့နေတာလဲဆိုလူတွေကခုခုမလို့ရသေးဘူး။ကြားမှာစောင့်နေတဲ့အချိန်ဆိုတော့သူနေကြနေကြရှိတယ်နော်။ဟောဘုန်းကြီးကကြောက်လာပြီ။စောင့်နေတယ်။တော့ကြားကြတော့ဘုန်းကြီးကကြောက်လာပြီ။သူပြင်းတော့မှမလား၊ခိုင်းရမယ်လို့ခိုင်းနေတယ်။လူမစုံသေးလို့စောင့်နေတယ်နော်။သူတွေစုံလာပြီ။တခြားပြင်းပြင်းကြီးလေးတွေကမပြေးသေးလို့စောင့်နေရသေးတယ်နော်။အဲ့ဒီစောင့်နေရတဲ့အချိန်ကလကားဖြစ်နေတော့ဒါကြောင့်မလို့နေလိုက်တာစကားမရှိစကားရှာပြီးတော့အရေးမကြီးတဲ့စကားတစ်ခုနေလိုက်တာမဟုတ်ဘူးလူရဲဘဝအဲ့ဒါကိုစောင်းရင်းစောင်းရင်းနဲ့ကုံသွားတဲ့ချိန်ဘုရားမြတ်ပါဘုရားအဲ့ဒါလေးကိုသတိပြုမိစေချင်လို့ဖဲ့ပြတော့လေးရတယ်အမှတ်တမဲ့ဆိုရင်တော့လူတွေကတော့ထင်မှာပေါ့လေအဒီချိန်မှာတော့ဘာမှသိလို့မလို့မထူပါဘူးဒီလိုတွေးမိပါတယ်တကယ်ထူးထူးခြားခြားလုပ်ရမယ်ဆိုရင်တော့ဒီတအချိန်လေးပါလေးကိုတတ်မှတ်ပြီးတော့မှအခုတကလုံးပါပဲဖြစ်နေဒီလိုထင်တတ်ကြတာအဲ့ဒါကိုအတွေးခေါ်ပညာရှင်ကြောက်ကဘယ်လိုပြောလဲဘဝတွေတဲ့ပြင်ဆင်နေနေပဲဘဝဆိုတာပုံသွားတယ်အဲ့ဒီစကားတော်လေးလေးနဲ့ဆင်းရဘူးဘဝဘဝအတွက်နေဖို့ရပြင်တော့မှရှိတယ်ဒါပေမဲ့အဲ့ဒီပြင်နေတာကဘဝလေအဲ့လိုနဲ့ပဲဘဝအဲ့တော့ဒီနေ့ကုံသွားတယ်။စောင့်ဆိုင်နေနေကုံသွားတယ်။စောင့်ဆိုင်နေရတဲ့အချိန်ကြီးအကျိုးရှိရှိလုံးမချလိုက်ဘူး။ဥပမာဆိုတော့ပမာစကပုံတစ်ခုရှိတယ်။ပထမအရွယ်မှာပညာရှိတာ။ဒုတိယအရွယ်မှာဥစ္စာရှိတာ။တတိယအရွယ်မှာတရားရှိတာ။ဆိုတော့ပြောတယ်လို့ဘဝကိုသုံးပိုင်းပိုင်းပြောပြောရင်ဒီမကဘူး။အခုခေတ်ပညာတင်ကြတာကိုကြည့်မယ်ဆိုရင်ကိုအဓိကထားပြီးယူတဲ့ဘာသာရပ်ဆိုတာရှိလာတယ်။ဥပမာယူပဗေဒယူတယ်၊ဓာတုဗေဒယူတယ်။
တချို့ဆိုလည်းပဲမြန်မာစာယူတယ်အင်္ဂလိပ်စာယူတယ်ဒီလိုပေါ့တချို့ engineering တချို့ကမက်ဒီကယ်ယူတော့လူစိတ်ထဲမှာဘယ်လိုဖြစ်သွားလဲဆိုတော့ဒါဟာငါနဲ့သက်ဆိုင်တဲ့ဘာသာရကျန်တာတော့ငါနဲ့မဆိုင်အဲ့လိုဖြစ်သွားပြန်တယ်နော်အဲ့တော့လောကမှာတည်စရာတွေကအများကြီးများပါတယ်လူတယောက်ရဲ့ဘဝမှာတည်စရာဆိုတာအများကြီးပဲဒီတစ်ခုတည်းတည်လို့မရသေးဘူးဆိုတော့ဘဝမှာတည်နေတဲ့များများများတည်လေလေအဲ့ဒီဘဝပုံပြပြည့်စုံလေဖြစ်လာတယ်အဲ့တော့ engineer ဥပမာဆိုတော့အိမ်ဆောက်တတ်တယ်တရားဆောက်တတ်တယ်သူကတော့ပဲတည်တယ်ဆိုတော့ကျမ်းမာရေးနဲ့ပတ်သက်ပြီးသူဘာမှမသိဘူးလူမှုရေးနဲ့ပတ်သက်ပြီးသူဘာမှမသိဘူးစိတ်အကြောင်းလည်းသူဘာမှမသိဘူးဘာသာတရားကြောင်းတူဘာမှမသိဘူးဆိုရင်သူ့ဘဝကျင်းမြောင်းတယ်။အဲတခြားတခြားအကြောင်းအရာတွေလည်းပဲကိုဉာဏ်စွမ်းရှိတဲ့များလိုက်ပြီးလေ့လာတဲ့နော်လေ့လာမယ်ဆိုရင်သူ့ဟာသူတီးကြလေ့လာနေတဲ့ပညာရှင်တွေလောက်တော့ထူးထူးချွန်ချွန်ဖြစ်ချင်မှဖြစ်မယ်။ဒါတော့အမှန်မခံနိုင်ဘူးနော်။သို့တော့အထက်လျောက်တော့သိနိုင်တယ်နော်။ဥပမာကိုနဲ့ပဲကိုနှိုင်းပြီးတော့ပြောရအောင်ပဲ။ကိုအကြောင်းကိုပြောရတာအခိုင်အလုံဆုံးဖြစ်တာပေါ့နော်။အဲတော့ဒီဘုန်းကြီးကမိမိကိုယ်တိုင်ဒီဗာမီယုဗလာဗုဒ္ဓဘာသာမဟုတ်ဘူးနေတော့လဲခရိယံကျောင်းနေတာခရိယံဘာသာလဲလေ့လာတာပဲမီယုဗလာဘာသာကိုလဲလေ့လာတာပဲအဲပြီးတော့ကိုနေတဲ့တိုင်းပြည်ကဗုဒ္ဓဘာသာတရားထွန်းကားတဲ့တိုင်းပြည်ဖြစ်နေတော့မြန်မာစာလဲပဲဒါဗမာပြည်မှာမွေးလာတဲ့ဆိုဗမာစကားတက်တယ်ဗမာစာတက်နေတာပဲဆိုတော့ဖတ်တက်နေတော့သောက်တီရှာလို့ဖတ်တယ်ဒါငါနဲ့မဆိုင်ဘူးလို့သဘောမထားခင်အဲ့ဒါအတိုင်းရေးကြည့်တယ်နော်အဲ့တော့အဲ့လိုဖတ်ပြီးတော့ဘာသာရက်တွေအမျိုးမျိုးလေ့လာကိုယ်တိုင်ဒီအကြောင်းတွေမကဘူးတခြားတခြားနိုင်ငံတွေမှာဖြစ်နေတဲ့အခြေအနေတွေယဉ်ကျေးမှုတွေဘာသာတရားတွေအမျိုးစုံလေ့လာပါတယ်တခုချင်းပြောမယ်ဆိုရင်အင်တာများပါတယ်ကိုယ့်ဘဝကိုကဏ္ဍချားပြီးတော့ပိတ်မထားလိုက်ဘူးနော်အဲ့ဒါအရေးကြီးတယ်အခုပင့်တဲ့ဒကာကြီးနဲ့လမ်းမှာလာရင်ဒကာပြောတယ်မှာဒီအချက်လက်ကလေးနည်းနည်းပါတာဘူးအဲ့တော့ဒီပြိဿတမှာသူလည်းပါတော့သူ့ကိုလည်းဒါသိစေခြင်းနဲ့တဘောပါပါတယ်အဲ့တော့ဘဝကိုကျင်းမြောင်းအောင်ဘောင်ခတ်မထားဖို့အရေးကြီးတယ်။ဘောင်ခတ်လိုက်ရင်ဘဝတိတ်ကျင်းမြောင်းသွားလိမ့်မယ်။အဲတော့တတ်နိုင်တဲ့အခြေအနေတည်းမြလေ့လာဖို့အရေးကြီးတယ်နော်။အဲ့ဒါလို့အများကြီးလေ့လာကြည့်ပြီးတော့သိယုံနဲ့ပြီးပြီလားဆိုတော့မပြီးသေးဘူး။ကိုယ်လက်တွေ့စမ်းသပ်လို့ဖြစ်နေတဲ့လောက်ကိုစမ်းကြည့်ဖို့လိုတယ်။အဲ့ဒီဒကာကြီးကပြောတယ်တပည့်တော်ကညို့ကလာတော့ဘုရားဘာသာပါပဲတဲ့။ဒါပေမဲ့ဒီလိုချာချာတော့မလေ့လာဘူးပါဘူး။ဒီလိုပဲများကြပါသာဝန်ရေးပညာရေးတွေနဲ့ပဲဟိုအချိန်တွေကအများကြီးကုန်သွားတယ်တချို့ကြတော့လည်းပဲဟိုအားပေးတိုက်တွန်းမဲ့သူနဲ့မတွေ့သေးလို့လက်ဖြစ်ချင်းဖြစ်မယ်နားလဲအောင်သဘောပေါက်အောင်ရှင်းပြနိုင်မဲ့သူနဲ့မတွေ့သေးလို့လက်ဖြစ်ချင်းဖြစ်မယ်နည်းနည်းအသက်ကြီးလာတဲ့အခါစဉ်းစားတွေးခေါ်တတ်တဲ့အချိန်ကြတော့ဒါလေးတွေကအရေးကြီးတယ်ပါလားဆိုပြီးတော့စဉ်းစားလာတဲ့အခါမှာစဉ်းစားလိုက်ရင်တော့တဖြည်းဖြည်းသဘောပေါက်လာနိုင်တယ်သိလာနိုင်တယ်နော်ဒီသဘောတွေကအန္တနဲ့နေတာကိုတာမာအနေနဲ့သိဖို့မလွယ်ဘူးနှိရှိလာများလေ့လာဖို့အရေးကြီးပါတယ်အဲ့တော့ကိုသိတဲ့လောက်ကိုတခွန်းပဲကြားရကြရလက်တွေ့လုပ်ဖို့အန္တရေးကြီးပါတယ်ဗုဒ္ဓဘာသာတရားဟာလက်တွေ့အန္တဆန်တယ်မဟုတ်တခြားတခြားဘာသာတရားတွေလိုနားထောင်ယုံယုံကြည်ယုံနဲ့မပြီးသေးဘူးလက်တွေ့လုပ်နိုင်တဲ့အပိုင်းကိုလုပ်ပြအောင်လုပ်ကြည့်ဖို့လိုတယ်နော်ဥပမာဆိုရင်တော့ဒီဘုန်းကြီးကိုယ်တိုင်နဲ့ငယ်တော်ကဗုဒ္ဓဘာသာတရားစာပေတွေဖတ်ရတဲ့ခါမှာအဲ့ဒီမှာတရားအထုပ်ပုံလေးတွေနည်းနည်းရေးထားတာတွေတွေ့ရတယ်နော်ရှိခေကလည်းပဲဘာသာရေးနဲ့ပတ်သက်ပြီးရေးထားကြတဲ့ဆရာကြီးတွေများပါတယ်ဥတော်စင်တို့လည်းရေးကြတယ်နော်ဆရာကြီးရွှေဥတောင်းဆိုတဲ့တခါကြီးကလည်းရေးကြတယ်ငွေဥတောင်းဆိုတဲ့တခါကြီးကလည်းရေးတယ်နော်တခြားချက်လည်းဥအေးမောင်ဆိုတဲ့တယောက်ဒီလည်းဘာသာရေးနဲ့ပတ်သက်တာတွေရေးတယ်ဒီတော့ဖတ်ကြည့်တယ်စဉ်းစားကြည့်တယ်စဉ်းစားပြီးတိုင်းနေလို့မရဘူးနော်ဘုရားဘာသာတရားမှာအတိညာဉ်ကို၃မျိုး၃စားခွဲထားတာရှိတယ်တုတ္တမယညာစေနာမယညာဘာဝနာမယညာဆိုတော့၃ပိုင်းခွဲထားတယ်ဒါဟာအန္တန်လေးနဲ့ဒီအနောက်နိုင်ငံမှာအတွေ့ခေါ်ပိုင်းကိုကြည့်မယ်ဆိုရင်တုတ္တမယနဲ့စေနာမယပဲရှိတယ်သူတို့မှာဘာဝနာမယဆိုတဲ့အပိုင်းကမရှိဘူးဒီလိုဘုရားဘာသာရဲ့ထူးခြားချက်ကလေးတွေကိုလည်းတတိပြုမိဖို့အန္တန်ရေးကြည့်တယ်ဟိုဘလောက်အရေးကြီးတယ်ဆိုတာကိုလည်းပဲသဘောပေါက်ဖို့လိုသေးတယ်အဲ့တော့အနောက်တိုင်း philosophy တွေအတွေးခေါ်တယ်ဆိုတာစာပေဖတ်မယ်သူမဝင်ပြောခေါ်တဲ့လူတွေပြောတာကိုနားထောင်မယ်နားထောင်ပြီးစဉ်းစားမယ်စဉ်းစားပြီးနောက်ထပ်လုပ်စရာတိတ်မရှိတော့ဘူး လက်ခံရင်လည်းလက်ခံမယ်လက်မခံရင်လည်းလက်မခံမယ်နေလိုက်တော့မှာဘုရားဘာသာတရားမှာကျန်တော့သုတမယဉဏ်စေနာမယဉဏ်လောက်နဲ့မလုံလောက်သေးဘူးဘာဝနာမယဉဏ်လို့ခေါ်တဲ့ကိုယ်တိုင်ကြင့်ကြံအားထုတ်မှုပိုင်းကအင်မတန်အရေးကြီးပါတယ်ဒီလိုတရားအထုတ်တဲ့ပတ်သက်ပြီးတော့တခြားတနေရာမှာပြောခဲ့ဘူးတဲ့ကောင်ကပရိသတ်ထံမှာဒကာကြီးတယောက်ပါတယ်အဲ့ဒကာကြီးကိုဒီတစ်ခေါက်ပြန်တွေ့သေးတယ်ဒကာမကြီးတွေလက်ပါပါတယ်သူတို့ချင်းအယူဆချင်းလည်းတူးနေတယ်အဲ့ဒီဒကာကြီးကဘာလို့ပြောလဲဆိုတော့တပည့်တော်အရင်တစ်ခေါက်တုန်းကတဲ့ဟိုအရှင်ဖျားကြွလာတုန်းကမိတ်ဆွေတငယ်ချင်းတွေကအเจ้าနေဘက်တည်းကအတင်းကြက်ခေါ်လို့တပည့်တော်လိုက်ခဲ့ပါတယ်တပည့်တော်ကမယူဖလာတော့ဗုဒ္ဓဘာသာပါပဲတဲ့ဒါပေမဲ့တပည့်တော်တိတ်အလေးနဲ့မထားခဲ့ပါဘူးအသက်ကလည်းမငယ်တော့50နဲ့နဲ့ကျော်နေပြီနော်စဉ်းစားရမယ်ရွယ်ရောက်နေပြီစဉ်းစားတတ်တယ်ရွယ်ရောက်နေပြီတတိတော့စားပြီးတော့ဖတ်တာဝါသနာပါပါလေအချင်းရရတဲ့လောက်စားဖတ်တယ်ဒီတစ်ခေါက်တော့တဲ့ရှင်ဖျားကြွလာမယ်ဆိုတော့ကြားတော့တတိတော့ကိုယ့်အကူလာခြင်းလို့ပဲလာတာပါအဲ့ဒီလာခြင်းအကြောင်းနဲ့မှသူပြောတာရှင်ဖျားအရင်တစ်ခေါက်ကြွလာတော့မှတရားထုတ်ရတဲ့အကျိုးနဲ့ပတ်သက်ပြီးတော့ဟောပြခဲ့တယ်တရားအထုတ်ပုံကိုလည်းပဲဟောခဲ့တယ်ခဏလေးပဲအချိန်ရတာဆိုတော့ရိုးရိုးလေးနည်းနည်းလေးပဲဟောနေတာပါတနားခွဲလောက်ပဲအချိန်ရတာဟုတ်ဒါပေမဲ့အဲ့ဒီတုန်းကဟောတုန်းကအဲ့ဒီဒကာကြီးနဲ့ဒကာမကြီးတွေကိုပြောပြလိုက်တယ်မှာတရားထုတ်တာအယုတ်ဆုံးအောက်ထစ်ဆုံးအကျိုးကိုပြောရမယ်ဆိုရင်ဒါအနိုင်ဆုံးတော့သူအောက်နေစရာမရှိတော့ဘူးအမြင့်ဆုံးအကျိုးကတော့ပြောမယ်ဆိုမကုန်နိုင်တာများတယ်မဲ့ဘုံနိဗ္ဗာန်တရားရတာဟုတ်အနိုင်ဆုံးအဆင့်အကျိုးကိုပြောရမယ်ဆိုရင်အိတ်ခန်းကြီးမှာအိတ်ရင်းနဲ့ပဲစိတ်ကိုယ်ရောခန္ဓာကိုယ်ရောရှော့ထားပြီးတော့အသက်ရှူတာကိုလေးလေးမှန်မှန်လေးရှူပြီးတော့အဲ့ဒီအသက်ရှူတာမှာပဲသတိလေးကတ်ထားလိုက်မယ်တိုးပြီးတော့ဝင်လာနေတာတိုးပြီးတော့ဖက်သွားနေတာဝင်လာမှဝင်လာတဲ့လေမှာနည်းနည်းလေးအေးတာဖက်သွားတဲ့လေမှာနည်းနည်းလေးနွေးတာဒီနှစ်ခုချမ်းသာခြင်းလေးကိုပါစိတ်ကတီးပြီးတော့သတိလေးကတ်ထားမယ်ဆိုရင်ဒီအာယုံမှာစိတ်နေနေတဲ့လောက်တခြားတော့ကဖြစ်စီရည်၊လုတ်စီရကံစီရည်မတွေးမိဘူး။လူတွေကအချိန်ပြည့်တွေးနေကြတာပဲ။စဉ်းစားတတ်တဲ့ရွယ်တွေးတတ်တဲ့ရွယ်တွေကတကယ်ပြောမှဆိုမွေးကလေးကနည်းနည်းတော့တွေးတာပါ။ကြီးလာလေပိုတွေးလေကြီးလာလေပိုတွေးလေတွေးစီရည်ကလည်းများလေဖြစ်လာတာ။ဆိုတော့노တဲ့ချင်းကနေအပြော်သွားတဲ့ချင်းထိတစ်ခုမို့တစ်ခုတော့တွေးနေတာပဲ။များသောအားဖြင့်လုတ်စီရကံစီရည်၊ပူပင်တော့ကရောက်စီရည်အဆင်မပြေတာ၄ဒါတွေပဲတွေးတာများတယ်။တစ်ခါတည်းတော့စိတ်ကူးရင်တာ၄ပါတယ်။ပြောစရာလေးတွေစိတ်ကူးရင်တော့နေတတ်တယ်။ဘာပြောပြောပါလိမ့်။အခုခုအစီအစဉ်လုပ်တော့ပဲစဉ်းစားတာဖြစ်ဖြစ်။ရောက်ရပေါက်ရပဲတွေးတာပဲဖြစ်ဖြစ်။အဲ့ဒီအားလုံးကတွေးတာကြီးပဲ။အဲ့တော့ခဏလေးများဘာမှမတွေးပဲနေဘယ်လိုများနေမလဲဆိုတာ။ပြီးဖို့ကောင်းတယ်။စမ်းကြည့်ဖို့ကောင်းပါလိမ့်။ငါတို့ကအများနဲ့တွေးနေမတွေးပဲနေဘယ်နဲ့နေ။အဲ့တော့စိတ်ဆိုတာဒီတိုင်းပဲသူ့ကိုမတွေးပဲနေလိုက်လို့ပြောလို့မရဘူး။တခုမဟုတ်တခုတော့သူတွေးနေမှာပဲအာယုံမရှိဘဲနဲ့သူဖြစ်မှာမဖြစ်နိုင်ဘူးအဲ့တော့အတိတ်အနာဂတ်နဲ့ပတ်သက်တာတွေကိုမတွေးမိအောင်ဆိုရင်ပစ္စုပ္ပန်မှာဖြစ်တုံဖြစ်စေရိုးရိုးလေးစဉ်းစားစရာမလိုတဲ့အာယုံအဲ့ဒီအာယုံမှာစိတ်ကိုကပ်လိုက်ဖို့ပဲပစ္စုပ္ပန်မှာဖြစ်တုံဖြစ်စေအာယုံကလည်းအကယ်၍စဉ်းစားစရာလိုနေတဲ့အာယုံမျိုးဆိုရင်မကောင်းသေးဘူးသူတွေးအောင်မှာပဲအဲ့တော့တရားထုတ်တယ်ဆိုတာပထမအဆင့်အနေနဲ့ကိုယ်ခန္ဓာကိုယ်မှာဖြစ်နေတဲ့အင်မတန်ရိုးတဲ့အာယုံလေးတခုသူ့ကိုတမင်နဂါလည်းလုတ်เสียမှာမလို့တမင်နဂါလုတ်နေရင်အလုတ်ရှုပ်ဘူးတမင်နဂါလည်းလုတ်เสียမှာမလို့သူ့ငကိုအတိုင်းပဲဖြစ်နေတယ်အာယုံရဲ့တဘာဝလည်းယူလိုက်တာဘာမှစဉ်းစားเสียမှာမလို့အဲ့လေးကိုတိနေုံပဲလို့ဒီတိနေတယ်ဆိုတာမှတော့မှဝင်လာတာကိုဝင်တယ်လို့တောင်းနာမည်တက်ဖို့မလို့တကယ်တော့သို့တော့အစမှတချို့ကအလိတ်ချင်းမရှိသေးတဲ့ခါမှာစိတ်ပြန့်လို့မနေအောင်ဆိုတော့ဝင်တာကိုဝင်တယ်လို့နာမည်တက်တယ်ထွက်သွားတာကိုထွက်တယ်လို့နာမည်တက်တယ်တကယ်တော့နာမည်တောင်းတက်ဖို့မလို့သေးဘူးအေးမကြည့်ဘူးအဲ့ဒီဝင်လာတဲ့လေတိုးနေတာလေးသိဖို့ပဲလိုတယ်ဝင်လာတဲ့လေလေးကနည်းနည်းလေးအေးတယ်ဒါလေးသိဖို့လိုတယ်နူးနူးညံ့ညံ့လေးထိတယ်ထွက်သွားတဲ့လေကလည်းတိုးပြီးတော့ထွက်တယ်နူးနူးညံ့ညံ့လေးထိတယ်နည်းနည်းလေးနွေးတယ်အဲ့ဒီတိုးတယ်ဆိုတော့လည်းနာမတက်ဖို့မလိုထိတယ်လို့လည်းနာမတက်ဖို့မလိုပူတယ်လို့လည်းနာမတက်ဖို့မလိုအေးတယ်လို့လည်းနာမတက်ဖို့မလိုသို့တော့တိုးမှန်းသိရမယ်ထိမှန်းသိရမယ်အေးမှန်းသိရမယ်ပူမှန်းသိရမယ်တော့ကိုယ်ခန္ဓာကိုယ်မှာဖြစ်နေတာပဲကိုယ့်ကိုယ်သတိကပ်ထားလိုက်ရင်ဒါသိတာပဲသူများကိုပြောပြရမယ်ဆိုရင်တော့စကားလုံးတွေရှာပြီးတော့ပြောရတော့မှာ စကားလုံးဆိုတာဟာအဓိကအားဖြင့်သူတစ်ပါးကိုပြောတဲ့နေရာမှာသုံးရတယ်။ကိုယ်ကိုယ်တိုင်လက်တွေ့ထိတွေ့ခံစားလို့ရတာမှာစကားလုံးသုံးစရာမလိုဘူး။ဥပမာတစ်ခုခုယူပဲစားရတယ်။ငါတရားတကချိုးတယ်။ချိုးလိုက်တာလို့ပြောနေဖို့မလိုဘူး။သူချိုးပြီးသားပဲ။ငါတရားမှတော့ချိုးတာပဲ။အဲ့ဒါလိုပဲ။အဲ့ဒါလိုရိုးရိုးလေးတရားထုတ်ပုံကိုပြောပြခဲ့တော့အဲ့ဒီတကကြီးတွေဒီမကြီးတွေကဒါလေးကိုသူစမ်းကြည့်တယ်။စမ်းကြည့်တော့ပြောတဲ့အတိုင်းပဲ။စိတ်ကလေးငြိမ်းချမ်းပြီးတော့နည်းနည်းချက်ချက်အိပ်ပျော်သွားတယ်။အဲ့တော့တရားအထုတ်ရင်းနဲ့အိပ်ပျော်သွားတာကောင်းပါလေ။အိပ်ရချင်းတူတူဘာထူးမှာလဲ။ဒီတိုင်းပဲအိပ်နေလည်းပဲဟိုကြောင်းတွေးဒီကြောင်းတွေးအဆင်မပြေတဲ့အကြောင်းတွေတွေးမှာပဲ။စိတ်ဒီပူလောင်ပြီးတော့အိပ်ပျော်သွားမယ်။အဲ့ရတာနည်းနည်းချက်ချက်ရှိမှာမဟုတ်ဘူး။အိမ်မက်တိကရောင်ကတည်းကမက်တက်တယ်။အဲ့တော့တရားအထုတ်ရင်းစိတ်ကလေးငြိမ်းချမ်းပြီးတော့အိပ်သွားတာအင်တန်ကောင်းပါလေ။ပြန်နိုးလာတဲ့အခါကြီးကြီးလေးလေးချင်းချင်းတားလေးပြန်နိုးလာအဲ့တော့အဲ့ဒီတကကြီးတွေဒကမကြီးတွေကပြောပြတယ်တပည့်တော်အဲ့ဒါလေးစမ်းကြည့်ပါလေစမ်းကြည့်လိုက်တော့အဲ့ဒီတိုင်းပဲနည်းနည်းချက်ချက်ငင်းငင်းချင်းချင်းလေးအိပ်ပျော်သွားတာတွေ့လို့အခုတော့အိပ်တိုင်းအိပ်တိုင်းပဲရားလေးမှတ်ပြီးတော့အိပ်ပါလေတဲ့ဒီတစ်ခေါက်အရှင်ဖျားလာတော့တပည့်တော်တို့သူများခေါ်လို့မဟုတ်ဘူးတဲ့ဒီတစ်ခေါက်တော့ကိုယ့်ဘုလာခြင်းလို့လာတာပါတရားထုတ်တဲ့နပတ်သက်ပြီးတော့ပို့ပြီးတော့ပြီးခြင်းပါလေအဲ့တော့အဲ့ဒါကြည့်ဖို့ရနော်ဒီအကြောင်းအရာလေးဟာတိတ်တော့ထူးထူးဆန်းဆန်းမဟုတ်ဘူးနော်ဒီတရားကြီးတွေဒီကမာကြီးတွေတရားထုတ်တာလည်းပဲဘာမှဟိုခိတိရရောက်လို့မပြောနိုင်သေးဘူးနော်ဘာမှလည်းအသိဉာဏ်တူးတွေလည်းမရသေးဘူးသို့တော့ပြောလိုက်တဲ့စကားလေးတစ်ခုကိုစမ်းကြည့်လိုက်တယ်အဲ့ဒါအရေးကြီးတယ်ပြောတာကိုစမ်းကြည့်ဖို့အရေးကြီးတယ်ပြောတာတွေဘလောက်များများဘာမှမစမ်းကြည့်ဘူးဘာမှမထူးသေးဘူးနော်အဲ့တော့စမ်းကြည့်လိုက်တော့နည်းနည်းလေးပဲလောက်ရသေးတယ်နော်ငါများကြီးမဟုတ်သေးဘူးအိမ်မပြောခင်လေး9မိနစ်10မိနစ်ဖြစ်ချင်းဖြစ်တယ်ဒီလောက်ကလေးပဲအသက်ကိုလေးလေးမှန်မှန်လေးရှူပြီးသတိကန့်လိုက်တော့နည်းနည်းချက်ချက်လေးစိတ်ကလေးအေးချမ်းပြီးအိပ်ပျော်သွားတယ်အကျိုးနည်းနည်းတော့ရသွားပြီနော်အဲ့တော့ဒီအချိန်လေး9မိနစ်10မိနစ်ဟာဒီတိုင်းထားမယ်ဆိုရင်တောကဖြစ်စရာတွေတွေးမယ်လောဘဖြစ်စရာတွေတွေးမယ်တွေးရင်အကုသိုလ်ဖြစ်မှာပဲအကုသိုလ်ဆိုတာစိတ်ကိုလှုပ်ရှားစေတယ်ပူလောင်စေတယ်ညှဉ်းနှွမ်းစေတယ်ဆင်းရဲစေတယ်အဲ့ဒါအကုသိုလ်ပဲအခုဒီအချိန်လေးမှာ5မိနစ်ကလေး7မိနစ်ကလေးမှာနော်အတက်ရှူကြလေးမှာတတိလေးကာထားလိုက်တော့လောဘဖြစ်เสียလည်းမတွေးမိဘူးဒေါသဖြစ်เสียလည်းမတွေးမိဘူးမောဟတော့ပြီးနေတဲ့အတွက်ကြောင့်မောဟလည်းမဖြစ်ဘူးမာနလည်းမဖြစ်ဘူးအိတ်တမျက်စိရလည်းမဖြစ်ဘူးစိတ်ကလေးကတန်ရှင်းမှုအထက်လျောက်တော့ရှိတယ်နော်ကြည်နေမှုအထက်လျောက်ရှိတယ်ဟိုဒီ5မိနစ်7မိနစ်မှာရာခိုင်နှုန်းပြည့်ကြည့်တော့ရမှာမဟုတ်ဘူးရမှာဖြတ်ခနဲ့ဖြတ်ခနဲ့အတွေးဆိုတာလေးကပေါ်တတ်တာဘူးသို့တော့ပေါ်ပင်ပေါ်တော့လည်းပဲတတိထားပြီးတော့ဒီအာရုံလေးမှာထာနေလို့အပြေးပေါ်လာရင်သိတယ်သိပြီးရင်ဒီအနာပါနထွက်လေဝင်လေးမှာပဲထိတဲ့နေရာလေးမှာပဲစိတ်ကိုပြန်ထားတာ။ထားတော့ဘာပြောပြောလုံးဝလွတ်ထားတဲ့အချိန်နဲ့စာမယ်ဆိုရင်အတွေ့တော့ရတော့နေတာအမှန်ပဲ။နော်အဲ့တော့တခဏလေးပဲသိလိုက်သိလိုက်အဲ့ဒီသိလိုက်ရတဲ့တခဏလေးကတန်ရှင်းတဲ့အချိန်လေးဖြစ်သွားတယ်။ငြင်းချမ်းတဲ့အချိန်လေးဖြစ်သွားတယ်။နော်အဲ့တော့အချိန်နဲ့တိုင်းတာပြီးပြောမယ်ဆိုရင်10စက္ကန့်20စက္ကန့်30စက္ကန့်ဒီလိုတိုင်းလို့ရတယ်လက်ဖြစ်တဲ့အတွက်ဆိုရင်ဘယ်လောက်ကြာပြီးရောမလဲ။တစ်စက္ကန့်တော့မကြာဘူးနော်။လက်ဖြစ်တဲ့အတွက်ဆိုတာအမြဲတမ်းမြန်မာတယ်။ထားပါတော့တစ်စက္ကန့်လို့ပဲနော်။အဲ့တော့လက်ဖြစ်တဲ့အတွက်အတွင်းမှာမြတ်စွာဘုရားကစိတ်ပေါင်းဘယ်လောက်ဖြစ်တယ်လို့ဟောတာကြားဘူးလေ။ကတိတသိန်းလောက်ဖြစ်တယ်နော်။အတိအကျကြီးတော့မဟုတ်ဘူးနော်။ကတိတသိန်းနီးပါးလောက်တော့ဖြစ်တယ်။အဲ့တော့ဒီလက်ဖြစ်တဲ့အတွက်ကလေးမှာတရားရှိမှလိုက်တော့ကုသိုလ်စိတ်ပေါင်းဘယ်လောက်ဖြစ်တယ်။ကတိတသိန်းလောက်ဖြစ်တယ်နော်။အဲ့တော့တာမားဖြင့်အချိန်ကတော့တစ်စက္ကန့်ပဲ။စိတ်ဆိုတာအင်မတန်လင်းမြန်းနေနော်။အခုခေတ်ကွန်ပျူတာတွေတော့မှတစ်စက္ကန့်အတွင်းမှာသူ information သိင်းနဲ့တမ်းနဲ့ချီတော့ဒီယူနိုင်တယ်ပို့နိုင်တယ်အဲ့လိုကြားရတယ်။စိတ်ကသူတို့ထက်ပိုတော်မြန်သေးတယ်။ကွန်ပျူတာတွေထက်အများကြီးပိုပြတ်မြန်တယ်။အဲ့တော့တစ်စက္ကန့်အတွင်းမှာဒီကုသိုလ်အာရုံပြုတဲ့စိတ်ကလေးကအကျိန်ပေါင်းထက်ခါထက်ခါဂဒေနဲ့ချီပြောဖြစ်လိုက်ရတယ်နည်းသလားမနည်းဘူးနော်အဲ့ဒါမျိုးလေးတွေစဉ်းစားတတ်စေချင်တာအချိန်လေးကိုနည်းနည်းလေးဆိုတော့အကျိုးမရှိပါဘူးအလကားပါပဲဆိုတော့အလကားအကုန်မခံစေချင်ဘူးဒါကြောင့်ဒီပရိသတ်ဒီမှာထိုင်စောင့်နေတုန်းမှာဒီထက်မှဘုသူများတရားထုတ်နေတယ်လေဘုသူများတရားမှတ်နေလိုက်တယ်လို့မေးလိုက်တာဒီလိုမေးတာကနောင်ခါလည်းပဲဒီလိုအချိန်လေးတွေကြုံရတဲ့ခါမှာအတုံးပြုစီခြင်းလို့တံပိုးထားစီခြင်းလို့အချိန်ကိုတံပိုးထားပါ အချိန်ဟာဘဝပဲကို့ဘဝကိုတန်ဖိုးထားသလားလို့မေးရင်မနေ့ဖြစ်ကြတယ်တန်ဖိုးထားပါလို့ပဲဖြစ်မှာနော်ဘဝကိုတန်ဖိုးဖြတ်လို့ရမလားဆိုရင်ဖြတ်လို့မရဘူးနော်ဘဝကိုတန်ဖိုးဖြတ်လို့မရဘူးအချိန်ကလည်းတန်ဖိုးဖြတ်လို့မရဘူးအနောက်နိုင်ငံမှာတော့တချို့ပြောကြတယ် time is money တဲ့အချိန်ကပတ်စံပဲအချိန်ရှိရင်ပတ်စံရှာလို့ရတာပေါ့နော်ဘယ်လိုသူတို့ပြောတာသူတို့ပြောပုံကလည်းပဲနားထောင်ကြည့်ရင်တော့အချိန်ကိုတန်ဖိုးထားပါလို့ပြောတဲ့အတိအပင်မျိုးရောက်ပါတယ်အချိန်ကိုမဖြုံးနဲ့အချိန်ရှိရင်အလုပ်လုပ်အလုပ်လုပ်ရင်ပတ်စံရမယ်အဲ့ဒါဆို time is money ဆိုတာဖြစ်သွားမယ်နော်တနည်းအားဖြင့်တော့ဟုတ်ပါတယ်ဘာမှမလုပ်ပဲနဲ့အချိန်ဖြုံးနေတဲ့လူတွေအတွက်ဆိုရင်တော့အဲ့ဒီအကြံဉာဏ်ပေးတဲ့စကားလေးကတော့ပဲတန်ဖိုးရှိပါတယ်ဒါပေမဲ့အချိန်ရှိသမျှပတ်စံနဲ့ပဲလဲလိုက်မှာလားအဲ့လိုဆိုရင်တော့မမှန်သေးဘူးနော်ကိုယ့်ရဲ့တဏှိတာအချိန်အမှန်တော့အလုတ်ရုံတစ်ခုမှအလုတ်သွားလုတ်တယ်အလုတ်ချိန်၈နာရီတချို့မှဆိုအချိန်ပိုလို့ရတယ်၁၀နာရီ၁၀နာရီကိုယ့်အချိန်ကိုရောင်းတာပဲအချိန်ဒီမှာကပါဘူးကိုယ့်အချိန်ရဲ့ကိုယ့်ရဲ့စဉ်းစားတွေးခေါ်နေတဲ့အသိဉာဏ်ရဲ့ကိုယ့်ရဲ့ခန္ဓာကိုယ်အင်အားရဲ့ဒါတွေကလုံးရောင်းတာပဲတကယ်တော့စဉ်းစားကြည့်ရောင်းတာနော်အဲ့တော့ကိုယ့်ဘဝရဲ့အချိန်တွေကိုရောင်းလိုက်တာကိုယ့်ရဲ့စဉ်းစားတွေးခေါ်နေတဲ့စွမ်းရင်တတ္တိတွေကိုရောင်းလိုက်တာကိုယ့်ရဲ့အင်အားကိုရောင်းလိုက်တာအဲ့တော့ဒါကမလွတ်လို့တော့မဖြစ်ပါဘူးစာဝန်ကြီးဘဝရက်တည်ရေးအတွက်ကဒုက္ခလို့ရမှာဘူးအဲ့တော့သို့တော့အချိန်ရှိသမျှပတ်စံနဲ့ပဲလဲလိုက်မယ်ဆိုရင်တံပိုးဖြတ်လို့မရဘူးဆိုတဲ့ဘဝကိုတံပိုးဖြတ်လိုက်တယ်လို့ဖြစ်သွားတယ်အဲ့တော့အထိုက်လျောက်တော့အချိန်လေးပေးပြီးစာဝန်ကြီးတက်လို့ရမယ်ဒါဘဝပေးပြီးရှာလိုက်ရတဲ့ပတ်စံနေတော့ဒီပတ်စံကိုလည်းမဖြုံးတင်ပတ်စံကိုဖြုံးရင်လည်းပဲဘဝကိုဖြုံးရရောက်သွားတာပဲတနည်းအားဖြင့်အဲ့တော့ဒီဟာရဖို့ရအလကားမဟုတ်ဘူးအချိန်ပေးလိုက်ရတယ်ဘဝကိုပေးလိုက်ရတာနော်ဒီတနေ့ဒါစာဝန်ကြီးလုံနေရင်ကြားတဲ့ကအချိန်လေးတခါယူပြီးတော့တရားရှိမှမှုတရားထုတ်မှုလုံတင်သေးတယ်အင်တန်ရေးကြည့်သေးတယ်နော်လူမှစွမ်းရင်တက်တည်တယ်ဟာအများကြီးရှိတယ်နော်ခုနစောစောတုန်းကပြောသလိုပညာရအမျိုးမျိုးကိုလေ့လာနေတဲ့စွမ်းရင်တက်တည်ရှိတယ်တိတ်ပံပညာတွေရောဝိဇ္ဇာပညာတွေရောအလုတ်ကင်လုံနေတဲ့စွမ်းရင်တက်တည်ရှိတယ်ပတ်စံရှံနေတဲ့စွမ်းရင်တက်တည်ရှိတယ်အများကျိုးစွမ်းရင်နေတဲ့စွမ်းရင်တက်တည်ရှိတယ်အဲ့ထက်မှာလေးနဲ့တဲ့အသိဉာဏ်တူတရားထုကိုရနိုင်တဲ့စွမ်းရင်တက်တည်လည်းရှိသေးတယ်အရေးကြီးတယ်ဒါလည်းအဲ့တော့လူမှစွမ်းရင်တက်တည်ဟာများများထွက်လာမှကိုယ့်ဘောကိုပို့ပြီးတော့တန်ဖိုးထားမယ်ကျင့်တတ်မှုလည်းရမယ်နော်အဲ့တော့ဘာသာရည်ဒီကတော့မှခုနပြောသလိုခုနမဆိုင်ဘူးလို့မိစားပဲနဲ့ကိုယ့်ခန္ဓာအတွက်ကိုယ့်ဘောအတွက်ရည်ဒီမှာလိုအပ်တဲ့အသိဉာဏ်တွေအများကြီးရှာမှာကိုယ်ခန္ဓာဆိုတာကြည့်လိုက်ရင်ဒီခန္ဓာကိုယ်ရဲ့မှာတိဆောက်ပုံတွေအများကြီးရှိတယ်။အုံနောက်တွေရှိတယ်၊နှလုံးရှိတယ်၊အဆုပ်ရှိတယ်၊အသေးရှိတယ်၊ကြောက်ကတ်တွေရှိတယ်။သူတို့ဘာတွေလုပ်နေလဲ။အခန္ဓာကိုယ်ရဲ့အစိတ်ပိုင်းတွေဘယ်နေရာမှာရှိတယ်လဲ။သိဖို့လိုသေးတယ်နော်။ဒီခန္ဓာကိုယ်အစိတ်ပိုင်းတွေမထိခိုက်အောင်မပြည့်စည်အောင်နာရှောင်တင်နာရှောင်အောင်။စမ်းမရေးမထိခိုက်အောင်အရက်တို့ဘာလို့မတောက်တင်ဘူး၊ဆေးလေးမတောက်တင်ဘူး။တခြားခြားလည်းပဲမွေးဆေးဝါးတို့ဘာလို့အပါဝင်ပေါ့။အစားတောက်ကစားစမ်းမရေးကိုထိခိုက်စေမဲ့အစားတောက်တွေရှောင်တင်တယ်။ခန္ဓာကိုယ်ကြောင့်လေကိုအများကြီးလိုတယ်နော်စိတ်ကောဒီစိတ်နဲ့လူလုံးနေရတာစိတ်နဲ့ဘဝကိုရက်တည်နေရတာစိတ်အကြောင်းကိုနားလည်ဖို့မလိုဘူးလားလိုသေးတာပဲနော်အဲ့တော့ဒီမျိုးမျိုးနဲ့စိတ်ချမ်းသာမှုရှိအောင်နီးလောင်ရှာရမယ်နော်စိတ်ပညာကိုလေ့လာရမယ်အဲ့တော့စိတ်ပညာထဲမှာဘုရားဟောတဲ့စိတ်တဏှိပတ္တနာအလေးနဲ့ဆုံးတယ်အထူးရောက်ဆုံးတယ်နော်တို့အနောက်နိုင်ငံစိတ်ပညာနည်းတွေနဲ့ရှာပွေလေ့လာထားစီလဲတချို့ကအတမတ်သားစရာလေ့လာစရာကောင်းပါတယ်နော်အဲ့တော့ကိုယ့်ဘဝမှာရှိသမျှအခြေအနေအားလုံးကိုပတ်စံရှာတာနဲ့အပျော်ပါခံစားတာနဲ့ဒီလောက်နဲ့တင်အကုန်ခံလိုက်ဖို့မသိဘူး။ဘာလို့လဲဆိုတော့ဒီတရားကိုသိတဲ့အသိဉာဏ်ကတံမှုဖြတ်လို့မရပြန်ဘူး။အင်တန်အရေးကြီးတယ်။ဒီတရားကိုမသိဘဲနဲ့သိသွားမယ်ဆိုရင်လူဖြစ်ရကျုံနတ်ပြီလို့ပြောနေတယ်။အဲ့တော့တရားထုတ်တဲ့တပည့်လေးတယောက်ကဘယ်လိုပြောလဲဆိုတော့တရားထုတ်ပြီးတော့နှစ်တည်းတော်တော်ကြာလာမှသူတဖြည်းဖြည်းတဖြည်းဖြည်းပို့ပို့ပို့ပို့ပြီးတော့သိလာတော့သူ့စိတ်ကသူတွေးချာလေးကြည့်လို့ရသွားတဲ့အချိန်ကျမှဒီလိုပြောလဲဆိုတော့လူဖြစ်ပြီတဲ့လူကကိုယ့်စိတ်ကိုကိုယ်မသိဘူးစိတ်ကလောဘခံစားမြလှုပ်ဒေါသခံစားမြလှုပ်တယ်မာနခံစားတယ်လှုပ်တယ်အိတ်တမစ္ဆာခံစားတယ်လှုပ်တယ်လောဘဒေါသတွေကိုပဲငါလို့ထင်တာနော်ငါလိုချင်တယ်ငါစိတ်ဆိုတဲ့ငါမကြည့်နိုင်ဘူးငါသူများထက်တာတယ်စသဖြင့်ဒီလိုတွေတွေးနေတာနော်အဲ့ဒါဘယ်သူကပြောနေတဲ့စကားတွေလဲလောဘပြောနေတယ်နော်ငါလိုချင်တယ်ဆိုတာအမှန်တော့လောဘကပြောနေတာဒါပေမဲ့သူစိတ်ထဲမှာတော့ငါပြောတယ်လို့ထင်တယ်သူလောဘကိုငါလို့ထင်ပါပြီနော်ငါမကြိုက်ဘူးငါမကြင်နဲ့ဘူးငါစိတ်ဆိုးတယ်ငါဝန်းနေတယ်ငါကြောက်တယ်ဆိုတော့ဘသူကပြောနေတာလဲဆိုတော့ တကယ်ပြောနေတာကဒေါသကပြောနေတာဒါပေမဲ့သူ့ဟာသူ့ရောအဲ့ဒါကိုငါလို့ထင်နေတယ်အဲ့လိုပဲငါသူများထက်တာလေသူများတွေကငါထက်တာသွားပြီအဲ့လိုပြောနေတာကဘယ်သူကပြောတာလဲမာနကပြောနေတာနော်ဒါပေမဲ့သူကမသိတော့ငါပြောတယ်လို့ပဲထင်တယ်နော်အဲ့တော့ဒီကိလာတိရိတာတွေကိုတလဲစီငါလို့ပြောနေကြတာစဉ်းစားကြည့်နော်ဘယ်သူကငါလို့ပြောနေတာလဲတိရိတာတွေကိုတလဲစီငါလို့ပြောနေနေကြတာစိတ်တရားရှုပ်ထွေးတယ်ပူလောင်တယ်ဘဝတွေလည်းပူပြီးရှုပ်ထွေးတာနော်တဖြည်းဖြည်းအဲ့ဒီသဘောတွေကိုကိုယ်စိတ်ထဲမှာဖြစ်တဲ့အခါမှာလောဘကိုကြည့်ရင်လောဘရဲ့သဘောလေးကိုသိတယ်ဒါလောဘပဲမျက်တွန်းလို့တဲ့စိတ်ပဲဒါဟာဒီလိုဘာကိုမနာလိုတဲ့စိတ်ပဲဒီလိုမြင်တတ်တော့လို့ရှိရင်တဖြည်းဖြည်းစိတ်ကရှင်းသွားတယ်နော်အဲ့ဒီတပည့်လေးကဒီလိုပဲတရားကိုနှစ်တပည့်တရားထုတ်လာတော့တခါတည်းမှာသူ့စိတ်ကိုသူကြည့်လိုက်ရင်စိတ်ကလုံးရှင်းသွားတယ်နော်ရှင်းပြီးတော့တိတ်နေလို့ဖြစ်သွားတယ်အဲ့ဒီအချိန်မှာဖြစ်နေတဲ့အဋ္ဌညာကသူကလောဘနဲ့လည်းမရှိဘူးဒေါသနဲ့မရှိဘူးမာနနဲ့မရှိဘူးအိတ်တံမရှိနဲ့မရှိဘူးသိနေတဲ့ကြောင့်မောဟလည်းမရှိဘူးအဲ့ဒါလို့သိနေတဲ့စိတ်ကအင်မတန်မြတ်တဲ့စိတ်အင်မတန်ဉာဏ်ပါတဲ့စိတ်အင်မတန်လူကြီးဆန်တဲ့စိတ်လို့ဆိုရမယ်လောဘဒေါသမောဟတွေနဲ့ရှင်နေတဲ့ခါမှာဖြစ်နေတဲ့စိတ်ကအင်မတန်ကလေးဆန်တဲ့စိတ်ပဲလူကြီးမဆန်ဘူးအင်မတန်ကလေးဆန်တဲ့စိတ်ဖြစ်နေတယ်အဲ့တော့ဒီလိုတတိနဲ့နေတာကြားလာလို့ရှိရင်အဲ့ဒီဂတိနဲ့နေတဲ့စိတ်တည်းတနည်းအားဖြင့်ပြောမယ်ဆိုရင်လူပိတတဲ့စိတ်လို့ဆိုရမယ်တေချာလေးတာကိုရိုးရိုးလေးနားလေးသိကျင်တာနော်ဉာဏ်လေးနဲ့တတိလေးနဲ့ရှင်းပြီးတော့သိနေတဲ့စိတ်ပိုင်းပိုင်းခြားခြားခွဲခွဲခြားခြားသိတယ်လောဘကိုလောဘမှန်သိတယ်ဒေါသကိုဒေါသမှန်သိတယ်မောဟကိုလည်းမောဟမှန်သိတယ်မာနဣတံမစ္ဆရိယဩဒိစ္စကုတ်ကုသဆိုတာလေနော်ပူလောင်တာတွေစင်းရင်တာတွေနောင်တရတာတွေဒီစိတ်တွေကိုတေချာပိုင်းပိုင်းခြားခြားသိသွားမှသာဒီလိုသိနေတဲ့စိတ်ကလူပိတတဲ့စိတ်လို့ဆိုနိုင်မယ်နော်အဲ့လိုမဟုတ်ဘဲနဲ့လောဘတွေဒေါသတွေနဲ့ပဲနေနေဆိုရင်လူပိတတယ်လို့ပြောနိုင်မလားတိရိစ္ဆာန်တွေလည်းလောဘဒေါသနဲ့နေတာပဲနော်ဟိုလူကမွေးလို့လူတော့ဖြစ်လာပြီဆိုတော့ဒါကတော့တိရိစ္ဆာန်ဟိုတရားတွေကိုဟိုအတန်းစားခွဲတဲ့ခါမှာဒီလိုပဲခွဲလိုက်ရတာပဲနော်ဒါကတော့ခွေးဒါကကြောင်းဒါကမြင်းဒါကနွားဒါကကြွဲဒါတွေကတော့မြောက်ဒါကတော့လူကုန်အဲဒါကတော့လူကုန်လည်းမဟုတ်တော့ဘူးနော်လူဖြစ်သွားပြီလို့ခေါ်လိုက်တာနော်ဒါပေမဲ့လူစိတ်ပြည်ပြတ်တာဖြစ်လာဖို့ဆိုတာမွမွချင်းအလိုလျောက်မရလာဘူးအင်မတန်ကြိုးစားရအောင်အဲ့ဒီအချက်ကိုသဘောပေါက်ဖို့လိုတာနော်အခုနတရားထုတ်တဲ့တပည့်လေးကသူ့ကိုဘယ်သူမှတင်ပေးလို့ပြောတာမဟုတ်ဘူးသူ့ဟာသူ့စိတ်ကိုသူကြီးပြီးတော့တေချာတိသွားတဲ့ချိန်ကျမှဩဒီစိတ်ကလူစိတ်ပဲဒါလည်းသမှုတိတ္တဆာစကားနဲ့ပြောတာပဲနော်ပရမထတ္တဆာစကားနဲ့ပြောတာမဟုတ်ဘူးတကယ်ပြောရင်တော့စိတ်ကစိတ်ပဲလူစိတ်ရဲ့ဘာလဲဆက်စိတ်ရဲ့လို့ပြောလို့မရဘူးနော်သို့တော်လည်းပဲတမုဋ္ဌိတ္တဆာအမြင်နဲ့ပြောမယ်ဆိုရင်တောင်မှအဲ့လိုတတိနဲ့ဉာဏ်နဲ့ရှင်ပြီးတော့သိနေတဲ့စိတ်အမှားမှအကောင်းဆုံးကိုခွဲရနိုင်တဲ့ဉာဏ်ပညာနဲ့ရှင်တဲ့စိတ်ဒါလျင်လူပိတတဲ့စိတ်လို့ခေါ်လို့ရမယ်အဲ့တော့ကိုပြန်မေးကြည့်သမားငါတို့ကလူပိတတဲ့စိတ်နဲ့နေတဲ့အချိန်ဘယ်လောက်များသလဲစဉ်းစားကြည့်သမားဘဝကိုလေးလေးနဲ့နဲ့စဉ်းစားစီခြင်းနဲ့ရိုးရိုးလေးနဲ့ရှင်းနေအောင်သဘောပေါက်စီခြင်းနဲ့နည်းနည်းနည်းနည်းလေးရှင်းရှင်းလေးရိုးရိုးလေးသဘောပေါက်စီခြင်းကိုပြန်မေးကြည့်သမားလောဘဒေါသနဲ့နေတဲ့ခါမှာလောဘဒေါသဖြစ်နေတဲ့တိရစ္ဆာန်စိတ်နဲ့ထူးသလားမထူးသေးဘူးနော်သူတို့လည်းစားခြင်းနဲ့သူတို့လည်းပြောခြင်းနဲ့သူတို့လည်းတကောင်းတကောင်းရံဖြစ်ကြတယ်ကြိုက်ကြတာအဲ့ဒါလို့တိတဲ့စိတ်နဲ့နေနိုင်မှလူပိတတဲ့စိတ်ဖြစ်ပြီးလို့ဆိုနိုင်မယ်နော်ဒါပေမဲ့လူပိတာပြီလို့တော့ပြောလို့ရတယ်နော်လူပြည့်ကျွတ်နတ်ပြီလို့တော့ပြောလို့မရသေးဘူးလူပြည့်ကျွတ်နတ်ဖို့ဆိုရင်နောက်ထပ်ကြိုးစားရအောင်လေအဲ့တော့ဒီလိုသိနိုင်တဲ့အစွမ်းရည်တက်တီ potential ကနော်လူတိုင်းမှာပါတယ်အဲ့တော့ဟို logic ပညာသင်နေတဲ့စွမ်းရည်တက်တီလည်းရှိတယ်ပစ္စည်းဥစ္စာရှာဖွေနေတဲ့စွမ်းရည်တက်တီရှိတယ်အပျော်ပါးတွေကိုခံစားနေတဲ့စွမ်းရည်တက်တီရှိတယ်ချစ်တတ်တဲ့စွမ်းရည်တက်တီလည်းရှိတယ်ငုံတတ်တဲ့စွမ်းရည်တက်တီလည်းရှိရလို့ဆိုရမှာပဲနော်ဒါလည်းပဲစွမ်းရည်တက်တီတစ်ခုလို့ဆိုပါစို့ပစ္စုပန်တည့်တည့်လေးသိနိုင်တဲ့စွမ်းရည်တက်တည်းလေလူမှရှိတယ်နော်မျိုးစီလေးပါလာတယ်တတိစေတသိက်ကလူတိုင်းမှရှိတယ်အာယုံဖြစ်တိုင်းဖြစ်တိုင်းအဲ့ဒီအာယုံလေးကိုသိဖို့အရေးမှာတတိတမာတိလေးနည်းနည်းပါလာတယ်နော်အဲတတိတမာတိမပါလို့ရှိရင်တော့မောဟလုံးလုံးဖြစ်သွားပြီအာယုံမသိတော့ဘူးအဲ့တော့တတိဆိုတဲ့မျိုးစီတမာတိဆိုတဲ့မျိုးစီကလူတိုင်းမှပါတယ်အဲ့ဒီပါလာတဲ့မျိုးစီလေးကိုကြီးပွားအောင်လုပ်ရမယ်ဒါတခြားကိစ္စတွေလောကီပညာတွေဘလောက်ပဲတင်တင်ဘွဲတွေပါရီဘွဲတွေဘလောက်ရရနော်ဘုန်းကြီးရဲ့မိတ်ဆွေတွေမှာပါရီဘွဲရထားတဲ့ပုံစံတွေရှိတယ်ဘုန်းကြီးရဲ့ဆရာသမားတွေတမှာလည်းပဲပါရီဘွဲကြီးတွေရထားတဲ့ပုံစံတွေရှိတယ်သူတို့နေရာထိုင်တာတော့မဆိုးပါဘူးနော်သို့တော့ အခုအသက်ကြီးသွားပြီတချို့ဘာတွေဘွဲရနေဆရာတွေဘာတွေလောက်တော့ပင်စင်ယူသွားပြီသူတို့ဘွားကိုကြည့်ရတာတိတ်အထိတ်ပဲရှိသေးတယ်တချို့ဆိုရင်အနတနာဆရာကောင်းတယ်စိတ်ဓာတ်တွေဆင်းရဲပြီးတော့လူအသွင်ပြင်တော်မှတော်တော်လေးညှိုးပြီးထိုင်းမိုင်းနေတာတွေတွေ့ရတယ်သူတို့ဘွားကသူတို့ကျင့်တတ်မှုမရတာတွေ့ရတယ်အဲ့တော့အဲ့ဒီလောကီပညာတွေဟာဘလောက်ပဲတက်တာဘဝကိုတကယ်တသက်လုံးအစဉ်ပြောင်းတော့မပေးနိုင်ဘူးအခြေအနေကောင်းတော့ဒီပညာကိုအသုံးချပြောစီးပွားဥစ္စာချနိုင်တယ်ဘလောက်ပဲရှိတယ်အချိန်ချင်းမှာအလုံးမလဲမလုံနိုင်တော့တဲ့အခါမျိုးမှာနော်ကျမ်းမာရေးကြောင့်မဖြစ်ဖြစ်တခြားအကြောင်းတစ်ခုကြောင့်မဖြစ်ဖြစ်အဲ့ဒီပညာတွေကအသုံးဝင်သေးလားဆိုတော့အသုံးဝင်တော့ဘူးနော်ဘုန်းကြီးရဲ့ဆရာတွေဆိုရင်အင်ဂျင်နီယာတွေဒါကဘွဲ့ရထားတယ်အသက်ကြီးကုန်ပြီပြင်ဆင်ရေးကုန်ပြီ60ရောက်90ရောက်ပြီအခုအိမ်မာဒီတိုင်းပဲဘာမှမလုပ်ဘူးကျမ်းမာရေးလည်းမကောင်းသူတင်ထားတဲ့အင်ဂျင်နီယာပညာအဲ့ဒီအချိန်မှာအသုံးဝင်သေးလားဝင်တော့သူ့ကိုစိတ်ချမ်းသာအောင်ပြနိုင်သေးလားပြနိုင်တော့ဘူးနော်စာအုပ်နေရေးကိုပြနိုင်သေးလားဆိုမပြနိုင်တော့ဘူးနော်အဲ့တော့သူ့မှာအတိုင်းတားလေးရှိတယ်ကန့်သတ်ချက်ရှိတယ်နော်တော်တော်ကို limited ဖြစ်နေတယ်နော်သူ့အတိုင်းတားအဲ့တော့အဲ့ဒီလို logic ပညာတွေဘွဲ့တွေဘယ်လောက်ပဲရရအဲ့ဒီ logic ပညာတွေဘွဲ့တွေကိုအသုံးပြုပြီးတော့ပစ္စည်းဥစ္စာတွေရှားဖေးဘလောက်ပဲရရယာဓုတွေဂုံတွေအဆင့်တန်းတွေဘလောက်ပဲတက်တယ်ဘဝကိုတကယ်ကျင့်တတ်မှုမရနိုင်ဘူးစိတ်အေးချမ်းမှုတကယ်ဘယ်တော့မှမရနိုင်ဘူးခဏတော့ကိုလိုလာလေးရတဲ့ခါမှာပျော်လိုက်တယ်ပြီးရင်ပြန်ပြီးတော့တဝဲလည်းလည်းပဲစိတ်ဆင်းရဲထဲကိုပြန်သွားတာပဲနော်အဲ့တော့တကယ်ကိုဘဝကိုနောက်ဆုံးအချိန်ထိအေးချမ်းမှုကျင့်တတ်မှုပေးနိုင်တဲ့အရာတရားပဲတကယ်တော့ဒီဘဝနဲ့ဆုံးချင်တိတော့မကဘူးနောက်နောက်ဖြစ်ရုံနဲ့ဘဝဒီမှာလည်းပဲဘဝကိုတကယ်အတိတ်ပဲရှိအောင်လေးနေအောင်တန်ဖိုးရှိအောင်မြင့်မြတ်အောင်အထောက်ကူပေးနိုင်တာဒီတရားပဲနော်အဲ့တော့နည်းနည်းလို့ရင်နည်းနည်းအကျိုးရတယ်များများလို့လို့ရှိရင်များများအကျိုးရနိုင်တယ်စိုးစိုးတော့ကပြောခဲ့တဲ့ဒကာကြီးတွေဒကာမကြီးတွေဆိုရင်အိတ်ခါနီးလေးမှာ5မိနစ်10မိနစ်လောက်လုပ်တယ်လုပ်တော့နည်းနည်းအကျိုးရှိလာတယ်ဆိုသိရတယ်နော်ဒီထက်ပိုပြီးတော့လုပ်နေတဲ့ဒကာဒကာမတွေအများကြီးရှိပါသေးတယ်ဒီလိုကြုံတဲ့အခါတိုင်းတွေ့တဲ့အခါတိုင်းအချိန်မရွေးနေရာမရွေးယတိလေးကပ်ပြီးတော့နေဖို့ဆိုပြောဒီလိုရှင်းပြတယ်ပြောပြတယ်သူတို့သဘောပေါက်ကြတယ်သဘောပေါက်တော့လည်းပဲတန်းလောက်ကြိုးစားပြီးတော့လှုပ်ကြည့်တာလှုပ်ကြည့်တော့ဒီနိုးနေတဲ့အချိန်တလျှောက်လုံးမနဲ့နိုးတဲ့အချိန်ကညအိပ်ပြောသွားတဲ့အချိန်ထိရတဲ့လောက်အချိန်လေးမှာတတိကပ်ကပ်ကပ်ကပ်ပြီးတော့နေတဲ့အချိန်ကိုလှုပ်လာတဲ့လူတော်တော်များများပဲပြောလာတယ်သူတို့နေရတာကအရင်ကထက်စိတ်ထဲမှာပူပြီးတော့လေးနေမှုရှိလာတယ်။အေးချမ်းမှုရှိလာတယ်။ကိုယ့်ကိုယ်လည်းပဲကျင့်တတ်မှုတော်ရှိလာတယ်လို့ပြောတယ်။ဒါတယောက်နှစ်ယောက်တော့မကြောက်ဘူး။အများကြီးရှိပါတယ်။အဲ့တော့တတိငယ်နေတဲ့ချိန်မှာဖြစ်ပေါ်နေတဲ့စိတ်ရဲ့အရေးချင်းစိတ်ရဲ့အရေးသွေးနဲ့တတိမရှိတဲ့ကောင်မှာမစ်တီမီလျော်နေတဲ့ကောင်မှာလောဘဒေါသတွေဖြစ်နေတဲ့ကောင်မှာဖြစ်ပေါ်နေတဲ့စိတ်ရဲ့အရေးသွေးအရေးသွေးနှစ်ခုကိုကိုယ့်အကူမြင်လို့ရှင်းကြည့်လို့ရမယ်ဆိုရင်ကိုယ်တိုင်သိနေတယ်စိတ်ကတတိရှိနေတဲ့ခါမှာအရေးတွေးအမှန်မြင်ပါလေ။ဟုတ်။အဲ့တော့စူးစူးစီးစီးဖြစ်နေတယ်။စိတ်ကဖွာပြီးတော့ကျဲပြီးတော့နေဘူးနော်။စိတ်ကလေးကစူးစီးမှုရှိတယ်။စူးစီးမှုရှိတာကိုယ်ကနည်းနည်းအင်ဒီရလို့ရှိနေတယ်နော်။တနည်းအားဖြင့်ပြောမယ်ဆိုရင် dignity တစ်မျိုးရှိနေတယ်။တည်ကြည်မှုခံညာမှုလေးနက်မှုဥမှရှိနေတယ်နော်။ဟိုလမ်းပေါ်မှာအလုပ်မရှိလို့လျှောက်သွားတယ်လို့ပြောကိုကြည့်ရတာနဲ့တံပိုးရှိတဲ့လုပ်တစ်ခုကိုလုပ်နေလို့ပြောကိုကြည့်ရတယ်။ဘေးကလူအမြင်မှဘယ်နဲ့နေတံမိုးရှိရလို့တကူကိုလုံနေရတော့ကြဲမြင်ရတာကတံမိုးရှိရမှန်သိတယ်နော်လက်မှောင်လျှောက်သွားနေရတာလကားအချင်းဖြုံးနေတာပဲအဲ့ဒီလိုပဲကိုယ်စိတ်တက်ကိုပြန်ကြည့်ရင်ကိုရောက်ဒီရောက်ကိုတွေးဒီတွေးဘာမှအကျိုးမရှိတာတွေအများကြီးတွေးနေတာအဲ့ဒီစိတ်တွေနဲ့ပစ္စုပန်မှာသိပြီးတော့နေတဲ့စိတ်နဲ့ရှင်ကြည့်တဲ့ကောင်အဲ့ဒီလိုပဲကွာချာနေအဲ့တော့တတိမရှိတဲ့စိတ်ကလေနေတဲ့စိတ်ပဲလက်မှောင်မှာလေနေတဲ့လူပဲလူတွေလိုပဲကိုယ်စိတ်ကလည်းပဲတတိမရှိတဲ့အခိုက်မှာသူကလေနေတဲ့စိတ်ပဲတတိရှိတဲ့အချိန်မှာတော့တီတီကြီးကြီးနဲ့တံပိုးရှိတဲ့လူတို့ကိုလုံနေတဲ့စိတ်ပဲအဲ့ဒါလို့ကိုယ်စိတ်ကိုကိုမြင်လာတဲ့အခါမှာဘယ်လိုစိတ်မျိုးနဲ့နေခြင်းမလဲပြီးပြီးတော့နေရတာပဲကိုယ်မှာတံပိုးရှိတဲ့လေးနဲ့ကိုယ့်ကိုယ်ကိုယ်တော်အမှန်ကျင့်တတ်မှုရတယ်အလေအကျင့်လောက်တာများလာလို့ရှိရင်အဲ့လိုပြီးပြီးတော့နေတာကိုပဲကိုယ့်ကိုယ်ကိုယ်တော်တမျိုးကြည်ညိုတယ်လို့ဆိုနေတယ်ဒါလည်းပဲကိုယ်တိုင်အဲ့လိုခံစားရတဲ့လူများကပြောတဲ့စကားလုံးပဲတတိရှိနေတဲ့ခါမှာကိုယ့်ကိုကြည်ညိုတယ်တတိလက်လုံနေတဲ့ခါမှာကိုယ့်ကိုမကြည်ညိုဘူးနော်ကိုယ့်ကိုကြည်ညိုဆဲစကားကိုသုံးလိုက်တာဒါဘုန်းကြီးတစ်ပါးကသုံးလိုက်တာပါနော်အဲ့တော့ဘုန်းကြီးသုံးဖြစ်တယ်လူတွေကလည်းသုံးတာရှိတယ်တတိရှိပြီးတော့နေရတဲ့ခါမှာ ကိုယ့်ကိုယ်ကတန်ဖိုးထားတယ်ကိုယ့်ကိုယ်ကိုတန်ဖိုးပို့ရှိမှန်းကိုသိတယ်တတိပလူနေတဲ့ခါမှာကိုယ့်ကိုယ်ကိုတန်ဖိုးမရှိလို့ဖြစ်သွားတယ်နော်အဲ့တော့ဘဝကိုလင်းနေစေတာတန်ဖိုးရှိတာတွေထဲမှာအထီးရောက်ဆုံးဟာတတိပဋ္ဌာန်ပဲနော်အဲ့တော့ကိုယ့်ရဲ့ဘဝကိုအစင်တန်မြင့်မားခြင်းလို့ဆိုရင်ကိုယ့်ရဲ့စိတ်ဓာတ်ကိုအစင်တန်မြင့်အောင်လုပ်မှရတယ်အဲ့တော့ဘဝအစင်တန်ကိ standard of living The Western society is breaking up.
အကုသို့အလိုလိုအားနေသွားတယ်တကယ်မသိလို့ရှိရင်ထိမ့်မယ်လို့ဆိုပြီးကြိုးစားပေမဲ့ရတဲ့ခါရတယ်မရတဲ့ခါမရဘူးအားကြီးလိုက်လို့ခုနဲ့ပြောမိဆိုပြီးဒေါသကြီးသွားပြီ
kali nuk dong dong kau lebar dong mara sih. Lebih mana tenar dua ratus ini, orang jauh sih agak, no? Aku dengan zaman tenar ini bijar sudah kena kena jahat. Bahama, unah leh tiada luri mohonnya. Ya tahu mah tiada dah lunga yau diur sesiau dengan yang. Tapi loh, di luri ayu nabi, no? Terus saya guru mati dah. Saya lu live lo, lu ni lah. Kalau tiang suruhan lah. Kalau puna biola sekarang tiang biola mesu, ada lu ha, lu bida le lu hoi lah. Mahabu, lu tu tak kau na tu lu bida le lu mahabu. Tu saya guru mama mati lah. Tu guru aku tu mati, tu mama kau suruh mati, lu mahabu, lu mah bida le. Kalau ti ni ni suan yang tadi ni, si ni balian ni, di suan yang tadi uji buah lah, meluja, meluja lah mah, luah kau malam mati alai pak. เราเล่าเรื่องเองเอ็มดามีมีเด็ดดูดาดีเอาพี่ละนี่ดูดานดูดานพี่นายนี่เนาะจู่ๆมาส่วนเองแล้วสิเช่นนี้เด็ดมีอะไรสิ่งนี้ตัวก็ท่าอดีตเนี่ยนี่เล่นเด็ดมีเด็ดดูดาดีเอาพี่ละนี่เออพี่นายบาลีเนี่ยมาเล่าเด็ดไปจังบ้ามันพี่มาแล้วเราหน้ามีอะไรบ้างเนาะเออกูมาชี้เลยไอ้ส่วนนี้ตัดดีกว่าหน้ามีอะไรบ้างเนาะกูมาจะเชื่อคลีรีเลยยังเก่าเนี่ยเนาะฮาริคลีอ่ะยังเต็มเก่าหน้าเลย สาริบาลีเต็มไปด้วยคำว่าเล็กนั่นเล็กนั่นดูตัดแต่ตัวเบาตัวนั่นเลยเชียงเปียลูกนั่นก็จอดีเนี่ยอ่าดิคลีฮะจะมาอีกเลยกิวเซบอสซาเบียดากิวเซมิสเนี่ยเอ็มแต่ทุกคนเนี่ยเป็นยาชีพพิลานี่เนี่ยเป็นยาดับพิลานี่เนี่ยมีมีเอจูโลกาเอจูที่ได้ยอดสร้างสรรค์ในเนี่ยปกุดูปกุมยาพิลานี่แต่แม่คลีอ่ะบางเดือนมาลูบาลูสบายสุขอ๋อทุกคนเลยไปตัวอันนี้การต้องไม่พัฒนาเลยสบายสุขอ๋อทะเลเวชินีวิดีโอเลยไปจีนสามเจ็ดชิ้นสบายสุ မယ်အင်မတန်နှမျောမလို့ဩဒီကလေးကနော်ငယ်တဲ့ကငါသိတယ်ဒီကလေးကအင်မတန်ညံကောင်းတယ်ဒါပေမဲ့အပေါင်းအသင်းမကောင်းဘူး तू ကိုယ်တိုင်လည်းပဲ तू အသိဉာဏ်ကိုတန်ဖိုးမထားဘူးငါကြိုးစားရင်ဘယ်လောက်ထိဖြစ်နိုင်မယ်လို့ तू အမျောမြင်မရှိဘူးလက်တလို့အပြင်းပြေကတ်တုန်းစာအုပ်ဖတ်ချင်တာနဲ့ဗီဒီယိုကြည့်ချင်တာနဲ့ပဲ तू အချိန်တွေဖြုံးခဲ့အပေါင်းအသင်းမှားပြီးတော့ရရဉာဏ်နဲ့ပတ်စံနေပါလိဖြစ်တယ်လို့ရှာဖွေပြီးတော့အော်ဆိုပါတော့အဆိုးဆုံးအဆင့်ဆိုရင်တော့မွေးရစီဝါတွေပါနေဘဝတစ်ခုလုံးစုံမသွားပြီဆိုပါတော့ဒီကလေးပုံမှာမေတ္တာကရုဏာထားတဲ့ပုဂ္ဂိုလ်ဉာဏ်လည်းရှိလို့သိတဲ့ပုဂ္ဂိုလ်ဟာဘယ်လောက်နှမျောမလဲနော်အဲ့ဒီလိုပဲတခါတလေလူတွေကိုကြည့်ပြောတယ်သိနှမျောတယ်ဩဒီလူတွေမှာသိနိုင်တဲ့စွမ်းရည်တတ္တိနော်သတိပဋ္ဌာန်တရားကိုအားထုတ်နိုင်တဲ့စွမ်းရည်တတ္တိသူတို့မှရှိတယ်သူတို့အကြောင်းမျိုးကြောင့်ပြင်းတယ်နော်ခပ်ပေါ်ပေါ်လေးပျော်ပျော်လေးနေသွားခြင်းဘာမှမလုပ်ကြဘူးဟုတ်လောကဒဏ်တရားတကယ်တွေ့တဲ့ခါကျတော့လူလိုက်လောင်လိုက်တာလူလိမ့်တယ်တချို့ဆိုရင်စိတ်သက်တွေကြာ depression တွေဖြစ်ပြီးတော့စူဆိုက်တောင်လုပ်ချင်တဲ့စိတ်တွေပေါက်နေလူတွေတွေ့ရတယ်။အော်ဒီလူတွေကနော်ဒီလူတွေကငါသိနေတာကြာပြီ။နှစ်ပေါင်း20 30ရှိပြီ။အရင်ကတည်းကနည်းနည်းပါးပါးတခွန်းတခွန်းပြောကြည့်ဘူးတယ်။သူတို့ကမလုပ်ဘူးအဲ့ဒါ။အဲ့ဒါလို့သိတဲ့တရားဒဂမတွေဟာအများကြီးရှိနေတယ်နော်သူတို့သိကျွမ်းခဲ့တာနှစ်ပေါင်း20 30အဲ့ဒါလောက်ရှိနေပြီနော်အခုသူတို့ဒုက္ခရောက်နေတာတွေတွေ့ဒုက္ခနိုင်မလဲနော်သူတို့စိတ်ဆင်းရဲနေတယ်စိတ်ဓာတ်ကျနေတယ်တနည်းလုံးစိတ်ပြောတယ်မုန်းလင်းအရာနိုးတဲ့ကတဲ့စိတ်ချမ်းသာတဲ့အချိန်မရှိဘူးနော်စားကျင်တန်လုံးတော့ထိုင်လိုက်ရတယ်စားကျင်စိတ်လည်းမရှိဘူးနော်စကားပြောလည်းပဲဒီလိုပဲပြောကျင်စိတ်သိမရှိဘူးညအိတ်လည်းပဲအိတ်လို့မပြောဘူးအဲ့လိုမပြောလို့အေးဆေးတွေတောက်တယ်အေးဆေးတောက်တော့စိတ်တွေကပို့ပြီးတော့ထိုင်မှိုင်းတယ်မနေ့အရာနုလက်ကစိတ်ကမကြည်လင်ဘူးတော့လောကဓာတ်တရားတွေ့တဲ့ခါမှာသူတို့မှကဲရမယ်သူမရှိတော့ဘူးကဲမဲ့သူမရှိဘူးတကယ်တကယ်ဒုက္ခကြီးကြီးတွေ့တဲ့ခါမှာဘယ်သူမှမကဲနိုင်ဘူးနော်ဆိုကိုကိုယ်တိုင်ကငါကိုယ်တည်းကအဲ့လိုတည်ငြိမ်တဲ့စိတ်ခိုင်ခန့်တဲ့စိတ်ရင့်ကျက်တဲ့စိတ်ဟိုပြုစုပြုထောင်လေ့ကျင့်ခဲ့မယ်ဆိုရင်လောကဓာတ်တရားတွေ့တဲ့ခါတုံ့လုံမှာကောင်းကောင်းခံနိုင်ရှိတယ်အခုလိုစိတ်ဆင်းရဲနေတဲ့လူပြောပြတချို့လူတွေဟာပစ္စည်းဥစ္စာအင်မတန်ပြည့်စုံတယ်အင်မတန်ချမ်းသာဒါပေမဲ့သူတို့မှတစ်ချက်မှစိတ်ဆင်းရဲလို့စိတ်မချမ်းသာဘူးအများအားစိတ်ဆင်းရဲတယ်ဘာဖြစ်လို့စိတ်ဆင်းရဲတာလဲစိတ်အကြောင်းကိုမသိလို့စိတ်ဆင်းရဲတာပါအယိုးဆုံးပြောရမယ်ဆိုရင်နော်စိတ်အကြောင်းကိုမသိလို့စိတ်ဆင်းရဲတယ်လောဘအကြောင်းကိုမသိဘူးဒေါသအကြောင်းကိုမသိဘူးမာနတို့အိတ်တာမစ္ဆာတို့အကြောင်းကိုမသိဘူးစိတ်ဆင်းရဲတယ်စိတ်ကသူတို့ကြောင့်ဆင်းရဲတာ။အဲကိုယ်စိတ်ကိုကိုယ်အဲ့ဒါလိုကြည့်ပြီးတော့သိပြီးတော့တည်ငြိမ်မှုရှိအောင်ခံခန့်မှုရှိအောင်လေးနေမှုရှိအောင်အလေးချင်းမလုပ်ခဲ့တော့အခုအချိန်မှပြန်ကြည့်ဆိုလည်းသူတို့မကြည့်တတ်ဘူး။ကြည့်တတ်တဲ့အရေးချင်းသူတို့မှပြုစုပြုထောင်တာမရှိဘူး။ မျိုးစီရှိပေမဲ့မပြုစုခဲ့ဘူးအဲ့တော့အပင်မပေါက်လာဘူးဒါကြောင့်လူတွေကိုကြည့်ပြီးတော့တိတ်ကနာတယ်တိတ်ပြီးနှမျောတယ်အဲ့တော့အချိန်ကိုမဖြုံးကြဘူးအချိန်ကိုတန်ဖိုးထားကြဘူးနော်အတတ်တကပြောလို့လားဘဝကိုစောင့်ရင်းနဲ့အကုန်မခံလိုက်ဘူးအဲ့တော့တရားအထုတ်ဖို့ရအချိန်မရှိဘူးမရှိဘူးလို့တချို့ကပြောကြတယ်တပည့်တော်တို့ကအလုပ်များတယ်ဗျာတဲ့တရားထုတ်ဖို့ကတိတ်အချိန်မရှိဘူးအချိန်မယူတတ်လို့ဖြစ်မှာပါယူတတ်ရင်အချိန်ရှိပါတယ်ဥပမာမင်းကွန်းဆရာတော်ကြီးကြောင့်ခဏခဏဆရာတော်ကြီးကိုလည်းကြီးညိုလွန်းလို့ပြောလေးရှိတာဆရာတော်ကြီးကအင်္ဂံလုပ်များတယ်ဒီကြားထဲကတခါတယောက်ကစောက်တုတ်ရေးပြီးတော့ဆရာတော်ကြီးကိုတီးဖြတ်ပေးပါအောင်ဆိုတော့သွက်ကတ်တယ်အဲ့တော့ဆရာတော်ကြီးကမငင်းပါဘူးအင်္ဂံကြီးညိုစရာချစ်စရာကောင်းတဲ့ဆရာတော်ကြီးအဲ့စားကိုတိဖြတ်ပေးပြီးတော့ဏိဒံကိုဆရာတော်ကြီးကိုယ်တိုင်ရေးတယ်ရေးတဲ့မှာဘယ်လိုပါလဲဆိုတော့စိလိတောက်ကုန်းစားကြတာကိုနှစ်သက်ကြတဲ့တက္ကရာကမကြီးဟာအင်မတန်အလုတ်များတဲ့ကြားတွေကမရမကအချိန်ယူပြီးတော့စိလိတောက်ကုန်းစားကြတာကိုအတူယူအားကြပြီးတော့ခီးသွားရင်တရားဟောရင်ရည်သက်ချရင်မအားမလတ်တဲ့ကြားတွေကရသမျှအချိန်လေးကိုလုပြီးတော့ဒီစားကိုတိဖြတ်လိုက်ပါတယ်အဲ့ဒါလေးဖတ်ရတဲ့ဆရာတော်ကြီးကိုအရင်ကတည်းကပိုးပြီးတော့ကြည်ညိုသွားတယ်။သိတဲ့ဘောကြတာနော်။အင်မတန်အလုတ်များတဲ့ဆရာတော်ကြီးပါ။ဟိုးငယ်စဉ်ကလေးကပရိယတ်တိလည်းပဲကြက်မှတ်ပြီးတော့ပိဋကတ်သုံးပုံအကုန်ပြန်ခဲ့တဲ့ဆရာတော်ကြီး။ဒီနောက်ပိုင်းမှာလည်းပဲတာဏတာဝန်တွေကအမြောက်အများပဲ။နော်။ထားဆောင်ခဲ့တဲ့ဆရာတော်ကြီး။အဲ့လောက်အလုတ်များတဲ့ဆရာတော်ကြီးကနော်။